ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ဆန္ဒပြနေသူတွေနဲ့အရသာပြည်သူတွေကိုစစ်တပ်နဲ့ရဲကအခုရက်ပိုင်းအတွင်းအကြမ်းဖက်နေနေမှုတွေများလာတာကြောင့်ဒီလိုရက်တွေကိုအများဆုံးရပ်တန့်စေဖို့နဲ့တာဝန်ရှိသူတွေကိုနိုင်ငံတကာကအထိရောက်တဲ့ဒဏ်ခတ်ပေးဆို့မှုတွေလုပ်ဖို့အမေရိကန်ကနေဒါနဲ့ဂျပန်နိုင်ငံတွေမှာပုံသဏ္ဍာန်မျိုးစုံနဲ့ဆန္ဒပြတိုက်တွန်းနေကြတဲ့အကြောင်းကိုတင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုအစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီမြို့တော်မှာတော့အလင်းရောင်လူငယ်များအဖွဲ့ကဦးစီးပြီးရာနဲ့ချီတဲ့မြန်မာပြည်သူတွေစနေနေ့နေ့လယ်ပိုင်းကစစ်တမ်းရုံးရှိနဲ့လွတ်လပ်ရေးကြောက်တိုင်ကွင်းမြေမှာသွားရောက်ဆန္ဒပြခဲ့ကြပါတယ
်အာကျွန်တော်ဒီနေ့ဆိုလို့ရှိရင်ຫນွေဥရတာပထမဆုံးရပ်ပါခင်ဗျာဒီမှာတော့အဲ့တော့ဒီမှာရဲ့အာလင်းရောင်လူငယ်များဆိုကျွန်တော်ဒီမြန်မာလူငယ်အဖွဲ့ကနေပြီးတော့မှသူကြည့်ပြီးတော့မှကျွန်တော်တို့ကျန်တဲ့ဒီမှာရှိတဲ့တိုင်းရင်းသားလူငယ်အဖွဲ့ကြီးရဲ့ပုံနဲ့ထိတ်ဆက်ပြီးတော့မှဒီဆန္ဒပြပွဲကိုတင်ခဲ့ရဖြစ်ပါတယ်နေရာနှစ်ခုပါခင်ဗျာကျွန်တော်တို့ပထမတစ်နေရာတော့အာမြန်မာစစ်တမ်းရုံးရှိမှာကျွန်တော်တို့ပြပါတယ်ပြီးလို့ရှိရင်အဲ့စစ်တမ်းရုံးကနေပြီးတော့မှဒီကြောက်တိုင်ကိုကျွန်တော်တို့ချီတက်လမ်းလျှောက်ပြီးတော့မှဆန္ဒပြပါတယ်အခုဆိုလို့ရှိရင်ဒီထဲမှာလို့သတ်တဲ့ဒီဟိုမြန်မာပြည်ကတကယ်ကိုအခုငုံတယ်ဒီ generation တွေကိုသူတို့တွေလမ်းမတွေပေါ်မှာရေးရက်ဆက်ပြစ်တတ်နေတယ်သူတို့တွေကမတရားသဖြင့်လက်နက်အားကိုးနဲ့ကြီးသူတွေကိုတပ်ဖြတ်နေတဲ့ဟာတွေကိုတကဘာလုံးကလည်းမြင်နေပါတယ်အဲ့တော့မြန်မာပြည်ကရှိတဲ့လူငယ်တွေအကုန်လုံးသူတို့တွေအခုခံစားနေရတဲ့အတိုင်းကျွန်တော်တွေခံစားနေရတဲ့ဆိုတဲ့ဟာကိုကျုပ်ရှင်ကျွန်တော်တွေသူတို့တွေနဲ့အကုန်လုံးတပေးတဲ့တသားလေးရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ဖော်ပြသခြင်းနဲ့ဒါကြောင့်အဓိကလှုပ်ဆောင်ကြတာဖြစ်ပါတယ်ခင်ဗ
ျအလင်းရောင်လူငယ်အဖွဲ့တာဝန်ခံကိုထိုက်ပြောပြသွားတာပါနယူးယောက်မြို့တိုင်းစကွဲပန်းညမှာလဲအမေရိကန်လူမျိုးတွေရောမြန်မာပြည်သားတွေပါယာနဲ့ချီပြီးစုပေါင်းဆန္ဒထုတ်ဖော်ခဲ့ကြပြီးမြန်မာစစ်တပ်ကိုဖိအားတွေပိုပေးနိုင်အောင်လှုံ့ဆော်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူမတ်ရှင်မင်းကပြောပါတယ
်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာအခုကအစိုးရမဲနေတာမဟုတ်ဘူးအစိုးရလက်ရှိမှာရှိနေတယ်2020 November လ General Election မှာရွေးကြပြီးတော့တင်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့တိစောက်ထားတဲ့ CRPH ဆိုတာတကယ်ဟိုတရားဝင်ရှိပါတယ်ပြရစားကြတော့မင်းအောင်လိုက်ဦးဆောင်တဲ့စစ်တပ်ဘက်ကနိုင်ငံကိုအကြမ်းဖက်သိမ်းပိုက်တဲ့ဟာမမြင်သေးဘူးသူတို့ကသမီးတို့ရဲ့ government မဟုတ်ပါဘူး CRPH ကလည်း legitimate government ဖြစ်တယ်ဆိုတာကိုဒီ US နဲ့တခြားနိုင်ငံတွေအားလုံးကပြက်ပြက်တက်တာထောက်ခံမှုအတွက်ကိုလှုံ့ဆော်တဲ့ပွဲပါဒီဆန္ဒပြပွဲရတယ်သူတို့အခုလေဒီ US House Representative ကနေပြီးတော့ဒီ bill တစ်ခုထုတ်တယ်လေ143ဆိုတာမြန်မာနိုင်ငံကဒီအကြမ်းဖက်အာဏာပိုင်ရှင်တွေကိုဒီရောက်ဆက်ရှင်လုပ်ဖို့ရန်မနိုင်ငံစစ်ဘိုးစစ်ဆိုပြီးတဲ့ movement ကိုထောက်ခံမှုရဲ့အတွက်ကို Congress ကတရားကိုတင်လိုက်ပြီလေအဲ့ဒါကို House Representative တို့ Senator တို့ကလက်ခံမှုအတွက်ကိုအခု American တွေကိုအဲ့ဒါကိုလည်းတိုက်တွန်းနေတာဒီနေ့ကလေ
American Nobel Chair San Francisco မြို့ Bay Area တဝက်မှာရှိတဲ့မြန်မာ200ဝန်းကျင်ကလည်းတရုတ်ကောင်စစ်ဝင်ရုံးရှိတွားရောက်ဆန္ဒပြခဲ့ကြတယ်လို့ဒေါ်မြတ်မြတ်မိုးကပြောပါတယ်
ကျွန်တော်တို့ဒီနေ့ဒီ San Francisco မြို့ပေါ်မှာရှိတဲ့တရုတ်ကောင်စီဝင်ရုံရှိမှာတွားပြီးတော့ဒုတိယအကြိမ်မြောက်ကျွန်တော်တို့ဆန္ဒပြတာပါ။ဟိုဆန္ဒပြရခြင်းရည်ရွယ်ချက်ကတော့ဒီ China ဒီ Communist ပေါ့နော်။ Communist Party ကနေပြီးတော့မြန်မာစစ်ကောင်စီပေါ်မှာအဲထုတ်ကင်မှုနဲ့ဒီလိုတရားမဲ့အာဏာသိမ်းမှုကိုသူ့အနေနဲ့ပြည်တွင်းရေးပါလို့ပြောထားတဲ့အပြင်အခုလိုကျွန်တော်တို့ရဲ့လူငယ်တွေကိုကပ်ဖြတ်နေတဲ့အပေါ်မှာလဲသူတို့ဘက်ကနေပြီးတော့ပြင်းထန်စွာရှုံချမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့ကသူတို့ကိုရှုံချဆန္ဒပြကြောင်းဆက်ဖရန်ဘေးအေရီးယားမှာရှိတဲ့မြန်မာအားလုံးကစုပြီးတော့ဆန္ဒပြတာပ
ါအလားတူကနေဒါနိုင်ငံကွီဘက်ပြည်နယ်မွန်ထရီယယ်မြို့မှာရှိတဲ့စစ်ကောင်စီကငှားရမ်းထားတဲ့အစ္စရေးလူမျိုးကနေဒါနိုင်ငံသားအရီဗန်မနတ်ရှက်ရဲ့လော်ဘီကုမ္ပဏီရှိမှာမြန်မာနဲ့တိုင်းသားတွေစနေနေ့ကသွားရောက်ဆန္ဒပြခဲ့ကြတယ်လို့တူရန်တိုမြို့ကကိုအောင်မိုးကပြောပါတယ
်အဲ့ဒီ Israel Robbie ကကနေဒါထဲမှာသူတို့ကသူတို့ရုပ်တွေပါနေနဲ့သူတို့ချက်ချက်ဖွင့်ထားတဲ့အနေအထားကျွန်တော်တို့တွေ့တယ်ဗျနောက်တစ်ခုကအခုဗမာပြည်မှာသူတို့ကအဲ့ဒီစစ်အုပ်စုနဲ့ပေါင်းပြီးတော့လုပ်တယ်ဆိုတော့ဒီကနေဒါမှာကအမေရိကလိုပဲလေဒီစစ်အုပ်စုကအကြီးပိုင်းတွေကိုကျင်းပန်းအဖြစ်ကျွန်တော်တို့ဆန့်ရှင်လုပ်ထားတယ်လေအဲ့တော့ဒီကနေဒါဥပဒေအရကြီးမဲ့ဆိုရင်သူတို့လုပ်တာကအင်လီဂျဲလို့ဖြစ်နေတာပေါ့သူတို့အဲ့လိုလုံနေတဲ့ဟာကိုအဲ့ဒီအ ਨੇ ဆုံးသူတို့ရဲ့မြို့ခန့်လေးပြီးသွားမယ်။နောက်သူပြည်နဲ့အစိုးရစုကရှိသေးတယ်။အဲ့ဒီအစိုးရလေးလည်းကျွန်တော်တို့ကအကြောင်းပြီးစေတာပေါ့ဗျာ။သူတို့အရေးယူမယ်ဆိုရင်ယူလို့ရအောင်ပေါ့ဗျာ
။ဂျပန်နိုင်ငံမှာလည်းတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာမြန်မာတွေစုပေါင်းပြီးတောက်ကြနေညာကစားလို့48နိုင်ကြာအစာငတ်ခံဆန္ဒပြရင်မြန်မာနိုင်ငံမှာအကြမ်းဖက်နှင်းနှင်းခံနေရတဲ့ကိစ္စရပ်တန့်သွားစေရည်နဲ့အရသာအစိုးရကိုနိုင်ငံတကာကအတိအမှန်ပြုစေရေးတောင်းဆိုနေကြပါတယ်ခင်ဗျာ